ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရှမ်းပြည်နယ်မှာစစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပြီးတော့ပစ်ခတ်မှုတွေရှိနေပါတယ်။ဒီကနေ့နေ့လယ်ပိုင်းကလည်းပလောဝမြို့ပေါ်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရဲသားတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်ပလောဝမြို့နယ်မှာရှိတဲ့စစ်ကောင်စီအထိုင်းချထားတဲ့နှုံးဘူးဗျူဟာဂုံးကိုလည်းအေအေရခိုင်တပ်တော်ဘက်ကအင်အားအလုံးရင်နဲ့ထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေပါတယ်လို့အေအေဘက်ကထုတ်ပြန်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်။
စစ်ကောင်စီနဲ့အေအေရခိုင်တပ်ကြားရပ်ပေါင်း20ကြော်ကြာတိုက်ပွဲပြင်းထန်နေတဲ့ပလောဝမြို့နယ်မှာဒီနေ့နေ့လယ်ပိုင်းကပလောဝမြို့ပေါ်ကိုလက်နက်ကြီးကြီးကြောက်ခဲတာကြောင့်အရဲသားတူဒဏ်ရာရရှိခဲ့တယ်လို့ပလောဝမြို့ခံတူကပြောပါတယ်
။7:00 to 12:00ဟုတ်လည်းကြတော့ဟာဒီနေ့ရှိကောပြည့်တဲ့ဟာကိုနေ့ရှိကောတင်းထဲကိုဖြစ်ုံနောက်ပေါ့ရှိတဲ့တရားမင်းကလေးရှေတော့မှလို့တော့ပြောတယ်ဒါမဲ့ဟာပေါ့ဆီရုံကြရတဲ့အဆင်းပါပဲ
။
အဲ့မျိုးထင်းကတော့အဲ့တလုံးပဲကြာ။ပြစ်တော့ပြစ်တာပဲဟောပေါ့အလုံး35လုံးလောက်တော့ပြစ်မှာ
။ပလောဝမြို့နယ်အတွင်းကစစ်ကောင်စီရဲ့အထိုင်းချ viewer ကုန်းဖြစ်တဲ့ Tron Eye viewer ကုန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကလေးကရခိုင်တပ်တော် AA ကတိမ့်ပိုက်ထားပြီးတစ်ဆက်တည်းမှာပဲပလောဝမြို့နယ်ကနောက်ထပ် viewer ကုန်းတစ်ခုဖြစ်တဲ့နှုံးဘူး viewer ကုန်းကိုအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်နေတယ်လို့ AA ဘက်ကထုတ်ပြန်ထားတာပါ။အခုလိုပလောဝမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ထရွန်အိုင်နဲ့နှုံးဘူးအနီးတစ်ဝိုက်မှာနေထိုင်တဲ့ဒေသခံကြေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ကြေးရွာအတွင်းလက်နက်ကြီးကြီးကြားရောက်ပြီးတော့ထိခိုက်သေးဆုံးတာတွေလည်းရှိနေတာပါပလောဝဒေသခံတူကတော့ဒီကနေ့လိုမြို့ပေါ်ရက်ွက်တွေကိုလက်နက်ကြီးတွေထတ်ကြမှာကိုစိုးရိမ်နေကြတယ်လို့ပြောပါတယ
်စိတ်ပုံမတော့အများကြီးရှိတာပေါ့ကိုလည်းဘယ်လိုပြောရမှာတိုက်ပွဲတွေကဖြစ်တဲ့နေရာမှာပြစ်တာမဟုတ်တာတို့တော့ဒီမျိုးပေါ်ပဲပြည့်နေကြဆိုတော့အကောင်လုံးအဆင်ရရတာပဲ
ရခိုင်တက်တော်အေအေအနေနဲ့ရခိုင်နဲ့ချင်းပြည်နယ်မှာပြီးခဲ့တဲ့အော်တိုဘာလ23ရက်နေ့ကလေးကစစ်ကောင်စီတက်စကန်တွေကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်တယ်လို့စကန်တော်တော်များများကိုတင်ထားနိုင်တယ်လို့လည်းသတင်းတွေထုတ်ပြန်ထားပါတယ်ဒါအပြင်ရခိုင်တက်တော်အေအေကတင်ပိုက်ပြီးတော့စစ်ကောင်စီပြန်လည်ထိညှုပ်ထားတဲ့ပောက်တော်မျိုးပေါ်မှာဆိုရင်လည်းနေတိုင်းနှိပါထိတွေ့တိုက်ပွဲဖြစ်ပွားနေတယ်လို့စစ်ကောင်စီကလေကြောင်းကရောရေကြောင်းကပါလက်နက်ကြီးတွေနဲ့နေစဉ်ပစ်ခတ်နေတယ်လို့ပောက်တော်ဒေသခံတူက VOA ကိုပြောပါတယ်
ဟုတ်ကဲ့ပေါတော်မျိုးပေါ်တိုက်ပွဲကတော့အရင်ရက်တွေတုန်းကလို့အစောပိုင်းရက်တွေတုန်းကလို့ပြင်းနေဆန်တော့မရှိတော့ဘူးဒါပေမဲ့ညဘက်တွေကြာရင်တော့ဒါပြန်လည်ပြစ်ခတ်မှုတွေနေတိုင်းနေပါရှိနေတာပေါ့နော်ဟိုမနေ့ကဆိုရင်ဒါနေရင်လာပြီးတော့ဟိုမျိုးပေါ်ဘုံလာကြေးဆိုတာမျိုးချိခဲ့တယ်ပေါ့နော်မနေ့ကညစင်ဒီနေ့မနေ့ပိုင်း6ချက်လောက်ကျွန်တော်တို့ကြားတယ်ဒီညနေပိုင်း7ချက်လောက်ကျွန်တော်တို့လက်နေကြီးပြစ်ဒဏ်ကြားတယ်ဟိုရင်ဆိုင်တိုက်ပွဲတွေရှိလားမရှိလားဆိုတော့ကျွန်တော်တို့တိကျမသိရသေးဘူးပေါ့နော်ဟိုညဖက်ဆိုရင်တော့ဒါပုံမှန်လို့တိုက်ပွဲတွေရှိပါတယ်ညဆိုရင်ပေါ့လေ
ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းစစ်ကောင်စီနဲ့အေအေတက်ကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာအရဲသားသေဆုံးသူ30ကျော်နဲ့ထိခိုက်ဒဏ်ရာရရှိသူ100ကျော်အထိရှိနေတာလည်းဖြစ်ပါတယ်တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရဲသားတွေကိုပိတ်မထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခတ်နေတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေလည်းရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါတယ်အေအဖွဲ့အနေနဲ့ရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ